မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းကိုပြန်လည်ထူထောင်ဖို့အမေရိကန်နိုင်ငံသားဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးအကဲဒူးလက်ထောက်နိုင်ငံသားဝန်ကြီးအာထူကီရှက်ဒီမိုကရေစီလူ့ခွင့်ရေးနဲ့လူ့သမားရေးရာဂျူရိုကယာယီအကြီးအကဲဒူးလက်ထောက်နိုင်ငံသားဝန်ကြီးစကော့တ်ဘတ်စ်ဘီရိုနဲ့ပြည်တော်စုတော်ကူစားပြုကော်မတီ CRPH အကြားသဘောတူခဲ့ကြတယ်လို့အမေရိကန်အာရှပစိဖိတ်မီဒီယာဌာနကဒီကနေ့သတင်းထုတ်ပြန်ပါတယ်စစ်တပ်အုပ်ချုပ်မှုကိုဆန့်ကျင်ပြီးဂျင်းချမ်းရေးကိုလူလားတောင်းတနေတဲ့မြန်မာလူမှုကိုအမေရိကန်ပြည်တော်စုကအခိုင်အမာထောက်ခံတယ်လို့လည်းထုတ်ပြန်ချက်ထဲမှာပါရှိပါတယ်။ဒါအပြင်အမေရိကန်ဆိုရတာဝန်ရှိသူတွေနဲ့ CRPH အကြားဆက်သွယ်ဆွေးနွေးမှုကိုပထမဆုံးလူသိရှင်သာတရားဝင်ထုတ်ပြန်တာပဲဖြစ်ပါတယ်။ဒီဆွေးနွေးမှုနဲ့ပတ်သက်ပြီး CRPH ကဒီကနေ့ဖော်စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်ထရေးနဲ့လူမှုကြီးကြပ်ရေးဝန်ကြီးဌာနဝန်ကြီးဦးလွင်ကိုလက်က VOA ကိုအခုလိုပြေကြားခဲ့ပါတယ
်။မမေရကတော့ကျွန်တော်တို့ရဲ့ဆွေးနွေးမှုကအဲကျွန်တော်တို့ဒီ CIA base နဲ့ဒီအဆက်ဘီလိုပတ်တာနဲ့အဲနံပါတ်၁ကတော့လက်ရှိဖြစ်နေတဲ့အခြေအနေတွေအပေါ်မှာအဲကျွန်တော်တို့ဆွေးနွေးတာဖြစ်ပါတယ်။ဆရာနာရှင်အစိုးရရဲ့အကြံပေးတည်နေမှုတွေနဲ့ပတ်သက်တဲ့အချက်လက်တွေအကြောင်းကျွန်တော်တို့ဆွေးနွေးရဲ။အဲပြီးလို့ရှိရင်ဒီကျွန်တော်တို့အမှုစီရရှိရေးအတွက်ဘယ်လိုနည်းလမ်းတွေနဲ့ကျွန်တော်ဆောင်ကျွန်တော်တို့ CIA base ပတ်တာဆောင်ရွက်မှာဟိုရှိတယ်ဆိုတော့ကျွန်တော်တို့အကြံပေးဆွေးနွေးခဲ့ပြီးတော့အဲဒီအဆက်ဘီလိုပတ်တာဆွေးနွေးပတ်တာလည်းကျွန်တော်တို့နေတော့ဒီကရစီပါအဲ့ဒါလေးဒီပတ်သက်စိတ်ကပတ်တဲ့ကိုတင်ပြပြီးတော့အဆက်လက်ဆောင်ရွက်သွားမယ်ဆိုတဲ့ကိုစီဗီချက်ပြီးတော့ကျွန်တော်တို့ပြောလို့ရပါတယ
်အမျိုးသားညီညွတ်ရေးဆွေးနွေးကဒီကနေ့ပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဦးလွင်ကိုလက်ကအဲ့လိုဖြေကြားသွားတာပါရန်ကုန်မြို့အမေရိကန်တန်ယုံကလည်းမြန်မာနိုင်ငံမှာဒီမိုကရေစီနဲ့ငြိမ်းချမ်းရေးပြန်လည်တည်ဆောက်ဖို့လိုလားတောင်းတသူအားလုံးအတွက်အမေရိကန်စင်တာမှာခရီးပင်တပင်ဒီကနေ့စိုက်ပျိုးခဲ့တဲ့အကြောင်းတန်ယုံ Facebook မှာတင်ထားပါတယ်